မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်ပြီးဖမ်းဆီးထားတဲ့အရတအစုအတာဝန်ရှိသူတွေနဲ့ပတ်သက်လို့အခုချိန်ထိရှင်းရှင်းလင်းလင်းမသိရသေးပဲဖြစ်နေတယ်လို့မြန်ဆက်ဒေသတွေကိုတင်းချောင်သွားသူတချို့ရှိနေတယ်ဆိုတဲ့သတင်းတွေလည်းထွက်ပေါ်နေပါတယ်။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကမှဥဝင်းမြင့်တို့ကိုပြစ်မှုဆိုင်ရာဥပဒေတွေနဲ့အရေးယူထားကြောင်းအာဏာပိုင်တွေကသတင်းထုတ်ပြန်ထားပေမဲ့နိုင်ငံတော်အတိုင်ပင်ခံရုံးဝန်ကြီးဦးကျော်တန့်ဆွေပြည်ထောင်စုအစိုးရအဖွဲ့ရုံးဝန်ကြီးဦးမင်းသူငင်းကြဲကော်မရှင်ဥက္ကဋ္ဌဒေါက်တာတင်မျိုးဝင်းအပါဝင်အဖမ်းဆီးခံထားရသလားနေအိမ်တွေမှာပဲရှိနေသလားဆိုတော့ကိုရှင်းရှင်းလင်းလင်းမသိရတဲ့ရခင်အစိုးရအဖွဲ့အဆင့်နဲ့အရာရှိတွေလည်းရှိနေပါတယ်တချို့ကမှပဲသမရယုံငင်းကြဲမှုချုပ်ဦးစော်ထင်းဟာလည်းမူလတာဝန်တွေကိုဆက်လက်ထမ်းဆောင်နေတယ်လို့သတင်းတွေထွက်ခဲ့ပေမဲ့လက်တွေမှာအချိန်ချင်းခံထားရဆဲဖြစ်ကြောင်းလုံခြုံရေးအရအမည်မဖော်လို့တဲ့အာဏာပိုင်တွေနဲ့နှိမ့်ဆက်သူတဦးက VOA ကိုပြောပါတယ်စစ်တပ်ကအာဏာသိမ်းပြီးနောက်တိုင်းနယ်ပြည်နယ်တွေကဝန်ကြီးချုပ်တွေအပါအဝင်အစိုးရအဖွဲ့ဝင်တွေကိုဖမ်းဆီးတာတွေရှိခဲ့ပြီးတချို့ကတော့နေအခြေချုပ်နဲ့ဆက်ပြီးထိန်းသိမ်းထားတာပါ။ကယားပြည်နယ်ဝန်ကြီးချုပ်ဟောင်းဦးအယ်ဖောင်ရှူဟာလည်းရင်းဆက်ကိုတင်းချောင်သွားတယ်ဆိုတဲ့သတင်းတွေထွက်ပေါ်နေပြီး VOA အနေနဲ့တိကျအတည်ပြုလို့တော့မရသေးပါဘူး။စစ်အာဏာပိုင်တွေရဲ့နောက်ဆုံးအကြိမ်နေပြည်တော်ကသတင်းစာရှင်းလင်းပွဲမှာတော့ရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမြင့်သိန်းကဒေါက်ချင်းကြီးဖောင်ဒေးရှင်းမှာငွေကြေးအရှုပ်ရှင်းကိစ္စတွေရှိခဲ့ကြောင်းဝန်ခံခဲ့တဲ့ဆိုရဲဗီဒီယိုမှတ်တမ်းတစ်ခုကိုတော့ထုတ်ပြခဲ့ပါတယ်